အိန္ဒိယနိုင်ငံမှာဒီနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ9964ယောက်နဲ့သေဆုံးသူ265ယောက်ရှိခဲ့တာကြောင့်နေစဉ်ရောဂါကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းဟာစံချိန်တင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်လကလူတွေကိုအိမ်ထဲကနေအပြစ်မထွက်ကြဖို့အမိန်သက်တမ်းကုန်ဆုံးဖို့တရက်အလိုမှာပဲရောဂါကူးစက်မှုနဲ့သေဆုံးမှုထပ်ပြီးတော့စံချိန်တင်ခဲ့တာပါ။ဒါကြောင့်ခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 38,300 ကျော်နဲ့သေဆုံးသူ 4,981 ယောက်ထပ်မံနေရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ရောဂါဖြစ်ပွားသူ 80 ရာခိုင်နှုန်းကလူဦးရေထူထပ်တဲ့မဟာရာရှထရာ၊ဂူဂျရက်၊တမိလ်နာဒူ၊နယူးဒေလီ၊မိုင်ဒယာပရာဒက်ရှ်နဲ့ရာဂျစ်စတန်ပြည်နယ်တွေမှာဖြစ်တယ်လို့ပြောပါရယ်။အိုအစိုးရအနေနဲ့နောက်ထပ်လမ်းညွှန်ချက်အသစ်တွေဒီသတင်းမှတ်အကုန်မှထုတ်ပြန်သွားမယ်လို့ခန့်မှန်းရပြီးတော့ဗိုင်းရပ်စ်ကူးစက်မှုဆိုးဝါးဆုံးဖြစ်တဲ့နေရာတွေမှာအိမ်ထဲကနေအပြင်မထွက်ဖို့အမိန့်တွေကိုလည်းထပ်တိုးသွားနိုင်ခြင်းရှိပါတယ်။နောက်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ39ယောက်ရှိပြီးတော့ဒီထဲကအများစုကဆိုးမျိုးတစ်ဝိုက်ကဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားမှာရောဂါကူးစက်ခံသူ11,441ယောက်နဲ့သေဆုံးသူ269ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့ဒီကနေ့မှနောက်ထပ်ရောဂါကူးစက်ခံသူ4ယောက်ရှိပြီးအားလုံးဟာပြည်ပကနေလာကြတဲ့သူတွေဖြစ်ပြီးဗိုင်းရပ်စ်ပိုးကြောင့်ဆေးကုသမှုခံယူနေသူ63ယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။